မြန်မာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းမှုသမိုင်းမှာအိန္ဒိယနိုင်ငံရဲ့အမျိုးသားခေါင်းဆောင်ကြီးအကြမ်းမဖက်တဲ့လှုပ်ရှားမှုကိုဦးဆောင်ခဲ့သူမဟာတမဂန္ဒီရဲ့အတွေးခေါ်ယူဆတွေနဲ့နဲ့ရှိုင်းရှိုင်းလွှမ်းမိုးခဲ့တယ်လို့သမိုင်းပညာရှင်ဒေါက်တာတပ်မြင့်ဦးကမနေ့ကရန်ကုန်မြို့ရှင်ဂရီလာဟိုတယ်မှာကျင်းပတဲ့မဟာတမဂန္ဒီရဲ့150ပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးကတော့ခေါင်းမုံဖြတ်အမျက်ထုတ်မှုအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေပုံစံအမျိုးမျိုးနဲ့ရှိနေဆဲဖြစ်တဲ့ဒီနေ့ကမ္ဘာမှာဂန္ဒီရဲ့အတွေးခေါ်ယူဆနဲ့လူမျိုးရေးကြိုးပမ်းမှုတွေအတွက်အမှားစကားတွေကခင့်နဲ့ကိုက်ညီနေဆဲပဲလို့ဆိုပါရယ်အခမ်းအနားအကြောင်းကိုကိုသိန်းထိုင်ဦးကသတင်းပေးပို့ထားပါရယ
်မဟာတမဂန္ဒီရဲ့မွေးနေ့မတိုင်ခင်သတင်းပတ်တွေကလေးကငြိမ်းချမ်းရေးတရားမျှတမှုမေတ္တာတရားနဲ့အကြမ်းမဖက်တဲ့လှုပ်ရှားမှုဆိုင်ရာသူပြောခဲ့မှုတွေအမှတ်တရစကားတချို့ကိုမြန်မာနိုင်ငံမှာရှိတဲ့အိန္ဒိယတန်ယုံကလူမှုကွန်ရက်ဒီကတစ်စင်းအမတ်တရားဖြန့်ဝေထားပါလေတရားမျှတမှုမရှိတဲ့ဥပဒေအားသူကိုယ်တိုင်ကအကြမ်းဖက်တဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တဲ့ဆိုတဲ့စကားမျိုးတွေပါမဟာတမဂန္ဒီပြောခဲ့မှုတဲ့စကားတွေဟာဒီနေ့ခေတ်သမိုင်းကိုထင်ရနေစေပဲလို့မြန်မာနိုင်ငံဆရာအိန္ဒိယတန်မတ်ကြီးဖက်ခရမစရီကအခမ်းအနားမှာပြောဆိုသွားပါလေ
During the recent discussion I was asked if Gandhi's message still held relevance in today's world.
မဟာရမဂန္ဒီပြောကြားခဲ့တဲ့စကားတွေကဒီနေ့ခေတ်မှာကျိုးကျောင်းစီလျော်မှုရှိပါသေးရဲ့လားလို့မကြားသေးခင်ကဆွေးနွေးပွဲတချို့မှာကျွန်တော်အမေးခံခဲ့ရပါတယ်။ဒီမေးကိုရိုးရိုးရှင်းရှင်းဖြေရမယ်ဆိုရင်လူသားသမိုင်းမှာအကြီးမြတ်ဆုံးဖြစ်နိုင်ခြေရှိတဲ့အကြမ်းမဖက်တော်လှန်ရေးကြီးကိုသူပြောခဲ့တဲ့စကားတွေကဘယ်လိုဥဆောင်ခဲ့သလဲဆိုတာကြည့်စီခြင်းပါတယ်။သူကကိုလိုနီစနစ်ကိုဆန့်ကျင်တဲ့ခွဲခြားနှိမ်ချမှုခေါင်းပုံဖြတ်အမျက်ထုတ်မှုအကြမ်းဖက်မှုတရားမမျှတမှုတဦးနဲ့တဦးမညီမျှမှုတွေကိုဆန့်ကျင်ခဲ့တဲ့သူပါဒီလိုမကောင်းတဲ့ခွဲခြားမှုတွေဟာဒီနေ့ကမ္ဘာနေရာတချို့မှာပုံသဏ္ဍာန်အမျိုးမျိုးနဲ့ရှိနေဆဲဖြစ်ပါတယ်ဂန္ဒီရဲ့အမှားစကားတွေဒီနေ့ခင်းနဲ့မကန့်ညီတော့ဘူးလို့ဘယ်လိုပြောလို့ရနိုင်မလဲဆိုပြီးတော့ကျွန်တော်ကပြန်ပြီးတော့မေးခွန်းထုတ်ရပါလိမ့်မယ်ဒီပြဿနာတွေအပြင်မဟာရမဂန္ဒီတခါကပြောခဲ့မှုတွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလို့ရေရှည်ကိုယ်ပါတာယက်တည်နိုင်တဲ့ဖွံ့ဖြိုးမှုကိစ္စတွေလို့အရေးကိစ္စတွေကိုလည်းဒီနေ့ကမ္ဘာမှာရင်ဆိုင်ဖြစ်ရှင်းနေရဆဲဖြစ်ပါတယ်
မဟာမဂန္ဒီရဲ့ကြမ်းမဖက်တဲ့နှလုံးရည်တိုက်ပွဲနဲ့လူမျိုးရေးကြိုးပမ်းမှုသမိုင်းကြောင်းတွေကိုတိတကူဆရာတော်ရှင်ညာနိဒ္ဒရာကလည်းအခမ်းအနားမှာဟောကြားပါတယ်။ရန်ကုန် Heritage Trust ဥက္ကဋ္ဌဒေါက်တာတပ်မြင့်ဦးကတော့မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုကာလအိန္ဒိယမျိုးသားကောင်းဆောင်ကြီးမဟာမဂန္ဒီနဲ့ရင်းနှီးနှီးအပြန်အလှန်ဆက်ဆံခဲ့တဲ့သမိုင်းတွေကိုအဓိကပြောဆိုသွားခဲ့တာပါ
။ Modern politics in Burma was born exactly 100 years ago.It was born in the shadow of the Indian struggle against colonialism.
ခေတ်သစ်မြန်မာနိုင်ငံရဲ့တမိုင်းဟာလွန်ခဲ့တဲ့နှစ်ပေါင်း100ကပေါ်ခဲ့ရပါ။အိန္ဒိယရဲ့ကိုလိုနီဆန့်ကျင်လှုပ်ရှားမှုရိတ်အောင်မှာပေါ်ခဲ့ရလဲဖြစ်ပါတယ်။မဟာတမဂန္ဒီကအကြမ်းမဖက်လှုပ်ရှားမှုနဲ့တိုက်ပွဲဝင်ဖို့စောခဲ့ပါတယ်။ဒီအကြမ်းမဖက်တဲ့နီးနာဟာပြောသမျှကိုငုံခံပြီးဘာမှမတုံ့ပြန်တာမျိုးမဟုတ်ပါဘူး။တပိတ်မှောက်တာတွေအထွေထွေတပိတ်စားလာမျိုးတွေနဲ့တိုက်ပွဲဝင်တဲ့နီးနာသစ်တစ်ခုဖြစ်ပါတယ်။ဒီနီလဟာဦးချက်လိုင်းတို့ဆရာတော်ဦးဥဒမတို့နိုင်ငံအဟွန်းထင်ရှားလာရဲ့ခေါင်းဆောင်တွေပေါ်မှာနက်နက်ရှိုင်းရှိုင်းဩဇာလွှမ်းမိုးခဲ့ပါတယ်
။မြန်မာနိုင်ငံရဲ့လွတ်လပ်ရေးကြိုးပမ်းမှုတမိုင်းဟာလက်နက်ကင်တိုက်ပွဲတွေနဲ့ပေါင်းဆက်ပြီးရယူခဲ့ရတာဖြစ်ပါတယ်။1941-42ဂျပန်တပ်တွေကျူးကျော်တိုက်ခိုက်မှုတွေကျင်းဆိုင်ခဲ့ရပြီးတဲ့နောက်လွတ်မြောက်ရေးအတွက်တိုက်ပွဲပုံသဏ္ဍာန်ကဂန္ဒီလမ်းစဉ်နဲ့ကွာခြားမှုတွေရှိခဲ့တာကိုဒေါက်တာသက်မြင့်ဦးကရှင်းပြပါတယ်
။ Burma's founding fathers did not follow the way of non-violence.I think though that Mahatma Gandhi appreciated their special situation.
မြန်မာနိုင်ငံကိုတည်ထောင်ခဲ့တဲ့လွတ်လပ်ရေးတိုက်ပွဲဝင်ခေါင်းဆောင်တွေဟာအကြမ်းမဖက်တဲ့နီးနာတွေအတိုင်းလိုက်နာကျင့်ကြံခဲ့တာရောမဟုတ်ပါဘူး။ဒါပေမဲ့လည်းဖြစ်လာတဲ့ထူးခြားတဲ့အခြေအနေတရက်ကိုဂန္ဒီကိုယ်တိုင်နားလည်လက်ခံခဲ့တယ်လို့ကျွန်တော်ထင်ပါတယ်။သူကဗိုလ်ချုပ်အောင်ဆန်းကိုလေးစားတဲ့1948ဇူလိုင်လဗိုလ်ချုပ်တို့လွတ်ကြံခံရတဲ့အချိန်ဝမ်းနဲ့အထိမ်းအမှတ်အထူးဝေးပြုဆုတောင်းပွဲတရက်သူကိုယ်တိုင်ဦးဆောင်ကျင်းပခဲ့ပါတယ်။ဂန္ဒီမကွယ်လွန်ခင်လောက်ကြမခံရခင်6လလိုမှာဖြစ်ပါတယ
်မဟာဓမဂန္ဒီဟာလွတ်မြောက်ရေးတိုက်ပွဲဝင်သူအတွေ့အခေါ်ပညာရှင်ဘာသာပေါင်းစုံယုံကြည်မှုကိုလက်ခံတန်ဖိုးထားသူလူမျိုးရေးဆိုင်ရာပြုပြင်ပြောင်းလဲသူတူဖြစ်တယ်လို့ဒေါက်တာတပ်မြင့်ဦးကဆိုပါတယ်ဒါအပြင်လူမှုအခြေပြုအဖွဲ့စီရဲ့ခေါင်းဆောင်ဖြစ်သတ်မှတ်နိုင်တယ်လို့ပြည်သူတွေရဲ့ထွေထွေမကျေနပ်ချက်တွေကိုအချိန်မရွေးကြားနာတဲ့ပွင့်လင်းမြင်သာမှုရှိတဲ့ခေါင်းဆောင်တွေထဲမှာနမူနာထားရမယ်သူလို့သူကသုံးသပ်ပြောဆိုသွားပါတယ်ဂန္ဒီကလွတ်လပ်တဲ့အိန္ဒိယနိုင်ငံကိုမတူညီတဲ့နောက်ခံသပိုင်းနဲ့လူမျိုးစုံနေထိုင်ရာနေရာတစ်ခုအဖြစ်မြင်တွေ့ကျင်ခဲ့သူတစ်ချိန်တည်းမှာသဘောပတ်ဝန်းကျင်ကိုတန်ဖိုးထားထိန်းသိမ်းမှုစော်ဟောခဲ့သူတယောက်ဖြစ်တယ်လို့လည်းဆိုပါတယ်ဒီနေ့ကမ္ဘာလူသားတွေရဲ့လူအပ်ချက်တွေကိုဖြည့်ဆည်းဖို့လုံလောက်ပေမဲ့ လူသားတွေရဲ့လောဘတွေအတိုင်းဖြည့်ဆည်းဖို့တော့မဖြစ်နိုင်ဘူးဆိုပြီးမဟာရမဂန္ဒီပြောဆိုခဲ့ဘူးတာကိုလည်းဒေါက်တာတပ်မြင့်ဦးပြန်လည်ကိုးကားပြောဆိုသွားခဲ့ပါတယ်ခင်ဗျာ။